ပါကစ္စတန်ဆီအနာရှင်အောင်ပါဝဲမူဆာရ်ပီဒန်ပီမခရခင်ကွယ်လွန်သွားမယ်ဆိုရင်သူ့ရုပ်အလောင်းကိုတွတ်တော်ပြင်ပမှာ၃ရက်ကြာကျိုးဆွဲချပီဒန်ပေးထားတဲ့လို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးကိုဖယ်ရှားဖို့လုပ်နေတယ်လို့ပါကစ္စတန်ဆိုရကသာသာပြည်နယ်မှာကြေညာပါတယ်။အဲ့ဒီတရားသူကြီးဟာမူဆာရ်ကိုတည်တယ်ချမှတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံဖွဲ့ရဲ့ဥက္ကဋ္ဌတရားသူကြီးပါတရုတ်ကနေကလည်းမနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်မှုနဲ့အထူးတရားရုံးကမူရှာရက်ကိုဒီကနေ့အစောပိုင်းကတည်တံ့ချမှတ်ခဲ့တာဖြစ်ပြီးပါကစ္စတန်တမိုင်းမှာစစ်ကောင်းဆောင်ဟောတအူးကိုတရားစွဲတည်တံ့ချမှတ်တာပထမဆုံးပါပဲအသက်86နှစ်အရွယ်မူရှာရက်ဟာ2016ခုနှစ်ကတည်းကကုလဘောနဲ့ကိုပြီးပါမှနေထိုင်နေပြီးအာရဗ်ဆော်ဘောများပြည်တော်စုဒူဘိုင်းမြို့ကစစ်ရုံးတစ်ခုမှာစစ်ကူတောင်းမှုခံယူနေပါတယ်သူ့အပေါ်ချမှတ်ထားတဲ့တည်တံ့ကိုစီရင်ဖို့အတွက်ဝရမ်းပြည်တရားခံကိုဖမ်းဆီးဖို့ဆိုပြီးဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကိုတရားရုံးကညွှန်ကြားထားပါတယ်ဒါပေမဲ့သေးဆုံးတော့ဒီဆိုရင်တော့ရုပ်အလောင်းကိုပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်ဒီချော့မှာ၃ရက်ကြာကျိုးဆွဲချပြည်ထန်ပေးထားရမယ်လို့တရားရုံးဆုံးဖြတ်ချက်မှာဖော်ပြထားပါတယ်ဒီချော့ဆိုတာကတော့ပါကစ္စတန်လွှတ်တော်အပြင်ဘက်လီနာကရင်းနှီးကိုပြောတာပါဆေးရုံးတွေကိုချိုးဖောက်ပြီးစက်ကုပ်ဖွဲ့ကောင်းတဲ့အမိန့်ကိုချမှတ်ခဲ့တဲ့တရားသူကြီးဝါကာအမက်ဆက်ကိုဖယ်ရှားရေးဥပဒေလမ်းကြောင်းအတိုင်းစတင်လုပ်ဆောင်ဖို့ဆုံးဖြတ်ထားတယ်လို့သာသာပြည်နေကရုပ်ပြရဲ့လုပ်တဲ့ပြင်းစားရှင်းလင်းပွဲတွင်အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောသွားပါတယ်